ရခိုင်မြောက်ပိုင်းမှာလူသားချင်းစာနာတဲ့အကူအညီတွေကိုအခုထပ်ပိုပြီးဆောင်ရွက်နိုင်မှုကုလသမဂ္ဂကလေးတငယ်များဆိုင်ရာအေဂျင်စီယူနီဆက်ကတောင်းဆိုလိုက်ပါတယ်။တချိန်တည်းမှာပဲဘင်္ဂလားဒေ့ရှ်ကနေဒုက္ခသည်တွေမြန်မာနိုင်ငံဘက်အတင်းပြန်ပို့ခံရရင်ဒုက္ခသည်ကလင်းငယ်တွေထိခိုက်မှာကိုစိုးရိမ်တယ်လို့ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာယူနီဆက်တ င်းသာဒုက္ခတွေပြောင်းဖို့ရဲ့အခြေအနေနဲ့ရခိုင်ပြည်နယ်မြောက်ပိုင်းကအခြေအနေတွေကိုလည်းရှင်းလင်းပြောကြားခဲ့ပါတယ်။မြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရကြားဒုက္ခတွေပြောင်းဖို့ရဲ့သဘောတူညီချက်နဲ့လုပ်နေတဲ့နေရာမှာဒုက္ခတွေရဲ့ဆန္ဒမပါရင်လုံးဝပြန်မပို့သင့်ဘူးလို့ကုလသမဂ္ဂကလင်းငယ်များဆိုင်ရာအေဂျင်စီ UNICEF ရဲ့ပြောခွင့်ရပုဂ္ဂိုလ် Christophe Boulareg ကပြောကြားခဲ့ပါတယ်
။ This week we have seen widespread reports that Rohingya refugees in Bangladesh may be forcibly repatriated to Myanmar.
မြန်မာနိုင်ငံဒုက္ခသည်တွေကိုမြန်မာနိုင်ငံဘက်ကအတင်းပြန်ဖို့နိုင်တယ်ဆိုတဲ့သတင်းတွေအခုသတင်းပါတယ်ကြေကြေပြတ်ပြတ်ရပါတယ်ဒီကိစ္စကို UNICEF ကအင်မတန်စိုးရိမ်ပါတယ်အထူးသဖြင့်အတင်းပြန်ဖို့ခံရရင်ကလေးငယ်တွေအပေါ်ဘလို့တက်ရောက်မှုတွေဖြစ်လာမယ်ဆိုတာကိုစိုးရိမ်ပါတယ
်ကလေးငယ်တွေကိုသူတို့မိဘအုတ်ထိန်တွေနဲ့ခွဲဖို့မတင်တယ်လို့ပြန်ပို့တဲ့နေရာမှာကလေးငယ်တွေအနေနဲ့စိုးရိမ်ကြောင်းကြစိတ်စိတ်ပင်ပန်းလူပင်ပန်းဖြစ်စေတဲ့အခြေအနေမျိုးမရှိစေတဲ့တို့ဖျားနာနေတဲ့ကလေးမျိုးကိုပြန်မပိုးတင်ဘူးလို့လည်းသူကပြောပါတယ်။ဒုက္ခတဲ့စခန်းတွေထဲမှာရှိတဲ့ UNICEF ဝန်ထမ်းတွေအလို့သဘောမင်းမြတ်တဲ့သဘောထားတွေအရဒုက္ခတဲ့အများစုကလုံခြုံရေးအာမခံချက်မရရင်မပြောင်းချင်ဘူးလို့တုံ့ပြန်ခဲ့ကြတယ်လို့ဆိုပါတယ်။ဒုက္ခတဲ့စခန်းတွေကအခြေအနေဟာခက်ခဲရှန်းတန်းနေနဲ့မြန်မာနိုင်ငံဘက်ပြန်ရင်ကြုံနိုင်တဲ့အန္တရာယ်တွေကိုရင်ဆိုင်ရမယ့်အစားဒုက္ခတဲ့စခန်းတွေထဲမှာပဲနေနေကြတယ်လို့သူကပြောပါတယ်။ရခိုင်ပြည်နယ်ရဲ့ရိုဟင်ဂျာကလေးငယ်တွေမိသားစုတွေကလည်းဆက်လက်ရှိနေတဲ့တန်းတက်ချက်တွေကြောင့်လွတ်လွတ်လပ်လပ်တွာလာနိုင်ခြင်းမရှိသလိုမဖြစ်မနေလိုတဲ့အကျန်းမာရေးပညာရေးဝန်ဆောင်မှုတွေကိုလည်းအပြည့်အဝမရကြဘူးလို့ UNICEF ကပြောပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာလူသားချင်းစာနာတဲ့အကူအညီပေးနိုင်ဖို့အတွက်လည်းမြန်မာအစိုးရကိုတောင်းဆိုခဲ့ပါတယ်
။ Many organizations that worked in Northern Rakhine State prior to August 2017 have been unable to resume activity.
မြန်မာအစိုးရကတန်းတက်ချက်တွေကြောင့်2019ခုနှစ်ဩဂတ်လမှတိုင်ခင်ရခိုင်ပြည်နယ်မြောက်ပိုင်းမှာလုတ်ကိုင်နိုင်ခဲ့တဲ့အဖွဲ့အစည်းအတော်များများအခုချိန်ထိသူတို့ဆောင်ရွက်ခြင်းနဲ့အတိုင်းအတာမျိုးထိလုတ်ခွင့်မရကြသေးပါဘူး။ဒါကြောင့် UNICEF အဖွဲ့ကပါဝင်လူသားချင်းစာနာမှုအကူအညီပေးနေတဲ့အဖွဲ့တွေကအဟန့်တားမရှိသွားလာနိုင်ဖို့တက်ပြီးတော့တောင်းဆိုနေကြတာပါ။အခုဒီပေးနိုင်ရတဲ့လိုတဲ့လုံထုံးလုံးကြီးတွေရှင်းရှင်းလင်းလင်းရှိစေဖို့ထောက်ပံ့ကူညီမှုတွေကိုအချိန်မီနဲ့ဘယ်တော့ပို့ပေးနိုင်မယ်ဆိုတာခံမနိုင်စေဖို့နဲ့ကူညီထောက်ပံ့မှုပေးနေသူတွေကိုအကာအကွယ်ပေးနိုင်ဖို့လူမှုအတိုင်းအတိုင်းတွေကြာယုံကြည်မှုတည်ဆောက်ရေးတွေကိုပါတောင်းဆိုနေကြတာပါ
မြန်မာနိုင်ငံဘက်ကအခြေအနေဟာဆက်ပြီးတော့စိုးရိမ်စရာဖြစ်နေသလိုဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကရိုဟင်ဂျာဒုက္ခသည်ကလေးတွေအတွက်လည်းစိုးရိမ်နေလို့ကုလသမဂ္ဂကလေးငယ်များဆိုင်ရာအေဂျင်စီ UNICEF ရဲ့ပြောခွင့်ရပုဂ္ဂိုလ် Christophe Boulareg ကသတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်မခံတဲ့မြန်မာအစိုးရကတော့ဒုက္ခတွေတွေပြန်လည်လက်ခံရေးမှသူတို့သဘောဆန္ဒနဲ့ပြန်လာနိုင်ရေးလုံခြုံပြီးတော့ဂုဏ်သိက္ခာရှိစွာပြန်လာနိုင်ရေးအတွက်ဆက်လက်ပူးပေါင်းဆောင်ရွက်သွားမယ်လို့ပြောထားပါတယ်ကုလသမဂ္ဂအဖွဲ့အစည်းတွေဖြစ်တဲ့ကုလသမဂ္ဂဖွံ့ဖြိုးမှုအစီအစဉ် UNDP ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရောင်း UNHCR တို့နဲ့ဂျုံလာရုံကနားလည်မှုစာချုပ်လွှာလက်မှတ်ထိုးခဲ့ပြီးတဲ့နောက်ပိုင်းရခိုင်ပြည်နယ်ကိုစက်တင်ဘာနဲ့အောက်တိုဘာမှာနှစ်ကြိမ်တွားခွင့်ပြုခဲ့တယ်လို့နိုင်ငံသားရေးဌာနအမြင့်ဆုံးအတွင်းဝင်ဦးမြင့်သူကကြာသပတေးကကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်ပုံမှန်နဲ့ထိတွေ့ပြီးတော့ပူးပေါင်းဆောင်ရွက်သွားမယ်လို့ပြောကြားခဲ့ပါတယ်ရှင်